Bangladesh ရဲ့ အကြီးဆုံး အတိုက်ခံ ပါတီ ဖြစ်တဲ့ Bangladesh အမျိုးသားရေး ပါတီ BNP က ရှေ့လာမှ ကျင်းပမဲ့ အထွေထွေ ရွေးကောက်ပွဲကို တပိတ် မှောက်ဖို့ ဆုံးဖြတ်ခဲ့ပြီး အတူအရောင် မဲပေး ပွဲမှာ မပါဝင် နိုင်မှုလို့ ကြေညာခဲ့လို့ ဒါ ရွေးကောက်ပွဲရဲ့ လွတ်လပ် တရား မျှတမှု တွေ စိုးရိမ်မှု တွေ ရှိ ကြောင်း democracy ရေး လှုပ်ရှားသူ တွေ နဲ့ လေးလာ သုံးသပ် သူ တွေ က ထုတ်ဖော် ပြောဆို နေ ကြပါတယ် ဇန်နဝါရီ လ ရွေးကောက်ပွဲကို BNP အပါဝင် အတိုက်ခံ 18 ပါတီ က တပိတ် မှောက်ထားတာပါ BNP ပါတီ ဝင် 2 ဖြစ်တဲ့ Abdul Mori Khan ကတော့ Bangladesh မှာ democracy သေဆုံးခဲ့ပြီလို့ ဆိုကာ လက်ရှိ အာဏာရ ဝန်ကြီးချုပ် Sheikh Hasina ရဲ့ Awami League အစိုးရ လက်အောက်မှာ လွတ်ပြီး တရား မျှတတဲ့ ရွေးကောက်ပွဲ မရှိ နိုင်ဘူးလို့ ကြေသပရင်းတွေ က VOA ကို ပြောထားပါတယ် အစိုးရ က အရက်ဖက် အုပ်ချုပ်ရေး ရဲ အုပ်ချုပ်ရေး တရား စီရင်ရေး အပြင် ရွေးကောက်ပွဲ ကော်မရှင် အပါဝင် နိုင်ငံတွင်း က လွတ်လပ်တဲ့ ပြည်သူ့ရေးရာ အဖွဲ့အစည်း အားလုံးကို လဝက်ကြီး အုပ်ထားပြီး လက်ရှိ အနေထား နဲ့ လွတ်လပ်တရား မျှတပြီး ဗက်မလိုက်တဲ့ ရွေးကောက်ပွဲ လုပ်နိုင်မဲ့ နည်းလမ်း မရှိဘူးလို့ ခန်း က ပြောပါတယ် အာနာယ ပါတီ အဝါမီ လိဂ် ရဲ့ အထွေထွေ အတွင်းမှု ဩဘိုက်တာ ခွေတာ ကတော့ ဒါကို ပယ်ချပြီး ရွေးကောက်ပွဲကို အဓိက အတားအဆီး နှောက်ယှက် ဖြစ်စေတာက သူတို့ ပါတီ မဟုတ်ဘဲ BNP ပါတီ ကြောင့် ဖြစ်တယ်လို့ ပြန်လည်တုံ့ပြန်ထားပါတယ်များ